ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့တော်ဝိုက်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကချင်းရွှေဟောကုန်သွယ်ရေးစခန်းမှာကုန်သွယ်မှုပမာဏဟာ3မုန်တဘုံထိကျဆင်းခဲ့ကြောင်းနယ်စပ်ကုန်သွယ်ရေးစခန်းကတာဝန်ရှိသူဦးကပြောပါရယ်ချင်းရွှေဟောကိုအရင်ကကုန်တင်ကားအစည်းရေ100လောက်နေစဉ်ဝင်ရောက်ရကနေအခုဆိုရင်15စီးလောက်အထိကိုညှော်နေသွားကြောင်းလည်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ကုကန့်ဒေသလောက်ကင်မြို့အနီးတိုက်ပွဲတွေဟာဒေသ6ရက်နေ့ကစတင်ပြီးတကြော့ပြန်ပြန်လည်ဖြစ်ပွားခဲ့တာကြောင့်ဒေသရင်းပြည်သူတွေဟာတရုတ်နိုင်ငံနဲ့မြန်မာပြည်အလယ်ပိုင်းမြေပြင်ဒေသဘက်ကိုတင်းရွှန်ထွက်ပြေးနေတာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့တယ်လို့ချီးလမ်းပန်းလုံခြုံရေးအခြေအနေကြောင့်နေဆက်ကုံသွယ်ရေးကိုလည်းထိခိုက်လာနေပါတယ်။တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာဒုတိယကုန်စည်စီးဆင်းမှုအများဆုံးစခန်းဖြစ်တဲ့ကုကန့်ဒေသအတွင်းကချင်းရွှေဟောကုံသွယ်ရေးစခန်းဟာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာကုံသွယ်မှုပမာဏဟာသုံးကျိုးတချို့လောက်အထိကျဆင်းသွားတယ်လို့ချင်းရွှေဟောကုံသွယ်ရေးစခန်းကညွှန်ကြားရမှုဦးမင်းအောင်အေးကပြောပါတယ်
။အရင်ကကျွန်တော်တို့တရက်ကိုပြန်ပြဟိုကုန်သုံးပမာဏဒေါ်လာ300,000လောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟို900,000ဦးကျင်မှရှိရတယ်။သုံးကျိုးတချို့လောက်ရောက်သွားတာပေါ့နော်
။လက်ရှိကုန်စည်စီးဆင်းမှုအခြေအနေကိုဦးမင်းအောင်အေးကအခုလိုဆက်ပြောပါတယ
်။ကုန်စည်စီးဆင်းမှုကလောလောဆယ်တော့ကျွန်တော်တို့အရင်ကဆန်တော့ရောက်သွားတာကသမီးကလာတဲ့ကုမ္ပဏီကဒီကုမ္ပဏီရဲ့ရှင်ဆိုရင်ဒီကြောင့်ဒီဘက်ကမလာတော့ဘူး။ဒီဘက်ကတက်သွားတဲ့ကုမ္ပဏီလည်းရှိတယ်။တချို့ကြတော့လည်းဒီလူငယ်အကြောင်းကြောင့်ဟိုသမီးမှာတော့ပစ္စည်းအတင်တွေကိုကနာရနာတာလည်းရှိတယ်။ဘုနာမဖြစ်မနေတာတကွယ်လည်းရှိပြီးသားတချို့တွေကဟိုအခုဂျပန်ကလာဝင်လို့လည်းကုမ္ပဏီလုံးဝပြတ်သွားတာပေါ့နော်။ပြည်ပြောင်းနေဆိုရင်တော့ဒါအရင်ကတရားကျော်ဝင်နေကအစီအစဉ်ဝင်နေတာပဲရှိတာ။
ကိုလုံမျိုးကဒေသခံတယောက်ကလည်းချင်းရွှေဟော်လာရှုလမ်းမကြီးမှာလည်းကုန်ကားအသွားအလာမရှိသလောက်ဖြစ်နေတယ်လို့ပြောပါတယ်
။အခုကကားတွေကနေဝါးလေခင်းနေကားတော့ပဲရှိတယ်ဒီဟိုပါကိုလုံပဲရှိတာဒီချင်းရွှေဟော်တော့မသွားတော့တိတ်မသွားသေးဘူးကွာ။သွားတော့သွားတယ်ခင်းတဲ့ကားတွေအဲ့မျိုးကိုကားတော့နည်းနည်းတပတ်လောက်ပဲသွားတယ်သေးရုံလင်းကားချီချောက်ပြီးတော့ပြီးခဲ့တဲ့အဖကလည်းဆိုတော့တပတ်လောက်တော့ရှိသေးတယ်ကားနေဝါးလာတိတိတတနေဝါးလာတော့
ဒီကရက်နှစ်နိုဝင်ဘာလအတွင်းကမူဆယ်105မိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနှိပါရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12တန်းကနေ16တန်းအထိမြင့်လာခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုတန်ဖိုးဟာပြီးခဲ့တဲ့ဗန္ဒာရေးနှစ်နဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းနဲ့ဒီလိုကျဆင်းတာဟာလက်နက်ကင်တိုက်ပွဲတွေကြောင်းနဲ့တရုတ်အာဏာပိုင်တွေကတရားမဝင်ဆန်တင်သွင်းတာကိုဖမ်းဆီးတာကြောင်းလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကသုံးသပ်ထားပါတယ်